မြန်မာနိုင်ငံရေးနဲ့တက်မတော်ဆိုတဲ့မြန်မာစစ်တပ်ကရေးသားထုတ်ဝေတဲ့စာအုပ်ထဲမှာရိုဟင်ဂျာမွတ်စလင်ပြည်ထောင်နဲ့ဆက်ဆက်ပတ်သက်နေတဲ့အကြောင်းအရာတွေကိုဓာတ်ပုံတွေနဲ့တကွဖော်ပြထားပါဗျ။အဲ့ဒီဓာတ်ပုံတွေထဲမှာအငင်းပွားစရာဓာတ်ပုံတွေပါပါဝင်နေပြီးဒီစာအုပ်ကိုသဘောကျထောက်ခံသူတွေရှိသလိုလက်မခံသူတွေလည်းရှိနေပါတယ်။အဲ့ဒီစာအုပ်နဲ့ပတ်သက်လို့ Writers တတင်းမှာမနေ့တုန်းကဖော်ပြထားတဲ့အကြောင်းကိုအောင်လွင်ကကိုကျော်အောင်လွင်ကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ။
စာမျက်နှာ118မျက်နှာပါတဲ့မြန်မာနိုင်ငံရေးနှစ်တက်မတော်ဆိုတဲ့စာအုပ်ဟာအပိုင်း1အဖြစ်ထွက်လာပါတယ်။မြန်မာလိုရောအင်္ဂလိပ်လိုပါတွဲပြီးတော့ဖော်ပြထားတဲ့စာအုပ်ပါ။ဒီစာအုပ်ကိုမြန်မာစစ်တပ်ကရေးသားထားတာဖြစ်ပြီးရိုဟင်ဂျာမွတ်စလင်ပြည်ထောင်နဲ့ပတ်သက်လို့ဓာတ်ပုံတွေနဲ့တကွရေးသားဖော်ပြထားပါတယ်။ဒီစာအုပ်မှာဓာတ်ပုံပေါင်း80ပါဝင်ပြီးရန်ကုန်မြို့ကစာအုပ်အရောင်းဆိုင်တွေမှာအခုတင်ထားပါပြီ။စာအုပ်ဆိုင်တစ်ခုမှာဒီစာအုပ်ကိုဖတ်ကြည့်နေတဲ့အသက်69နှစ်အရွယ်ဦးတန်းဝင်းတင်ကတော့ဘာသာစကားနှမျိုးနဲ့ဖော်ပြထားတာကြောင့်ဒီစာအုပ်ကိုသူသဘောကျတယ်လို့ဆိုပါတယ်
။အာဒါအများကြီးကြိုးကျေစုရတာ။ဟောဗါလဲဆိုဒီမှာဗမာလူကြီးရအောင်မို့အင်္ဂလိပ်လိုလည်းရေးထားတယ်လေ။အဲ့တော့သဘာဝကတည်တယ်ပေါ့ဗျာ။နော်။သဘာဝကတည်တယ်။ကျွန်တော်တို့မီဒီယာကဒီပြည်တွင်းမှာတော့အားကောင်းတာ။သဘာမှာဆိုရင်မတည်ကြဘူး
။မြန်မာနိုင်ငံမှာလွတ်လပ်ရေးမရခင်1940ပြည့်နှစ်တည်းတုန်းကဖြစ်ပွားခဲ့တဲ့လူမျိုးရေးအတိတ်ကယုံများဆိုတဲ့အခန်းကဏ္ဍမှာရိုဟင်ဂျာမွတ်စလင်တွေနဲ့သက်ဆိုင်တဲ့ဓာတ်ပုံတွေကိုဖော်ပြထားပြီးမြန်မာနိုင်ငံကိုတရားမဝင်ရောက်ရှိလာခဲ့ကြတဲ့ဘင်္ဂါလီတွေလို့ညွှန်းဆိုထားပါတယ်။စာအုပ်ထဲမှာဖော်ပြထားတဲ့ဓာတ်ပုံတွေထဲမှာအငင်းပွားစရာဓာတ်ပုံတွေပါဝင်နေတဲ့အကြောင်းတချို့ဓာတ်ပုံတွေကမြန်မာနိုင်ငံအတွင်းမှာတကယ်ဖြစ်ဖြစ်ခဲ့တာတွေမဟုတ်ကြောင်း Writers သတင်းကရေးပါတယ်။စာအုပ်ထဲမှာဖော်ပြထားတဲ့ဘင်္ဂါလီတွေကဒေသခံတွေကိုရရက်ဆက်ဆက်တတ်ဖြတ်ခဲ့တယ်ဆိုတဲ့ဓာတ်ပုံဟာ1980ခုနှစ်ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲကာလအတွင်းပါကစ္စတန်တပ်ဖွဲ့တွေရဲ့တပ်ဖြတ်မှုတွေကြောင့်ထောင်နဲ့ချီတဲ့ဘင်္ဂလားဒေ့ရှ်တွေတည်ဆုံရတဲ့ပုံဖြစ်နေတာကိုတွေ့ရတယ်လို့ဆိုပါတယ်။နောက်တစ်ပုံကတော့ Netche အင်္ဂလိပ်တို့အောက်မြန်မာပြည်သိမ့်ပတ်ပြီးနောက်ပိုင်းဘင်္ဂါလီများမြန်မာနိုင်ငံတွင်းဝင်ရောက်လာတဲ့ပုံဆိုတဲ့ဓာတ်ပုံပါပဲ။ဒီဓာတ်ပုံကအဖြူမဲဓာတ်ပုံပါ။တကယ်တော့ဒီဓာတ်ပုံဟာ1996ခုနှစ်တုန်းကရဝမ်ဒါနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုဖြစ်ပွားလို့ဒုက္ခသည်တွေအများကြီးထွက်ပြေးနေကြတဲ့ရောင်စုံဓာတ်ပုံကိုအခုမြန်မာစာအုပ်ထဲမှာအဖြူမဲဓာတ်ပုံအဖြစ်အသွင်ပြောင်းထားတာလို့ဆိုပါတယ်။အဲ့တပ်ပုံကိုရိုက်တဲ့သူက Pittsburgh Post ဂဇက်သတင်းစာက Materia ဆိုတဲ့အမျိုးသမီးတပ်ပုံသမားဖြစ်ပြီးသူကဒီတပ်ပုံနဲ့ပိုလစ်စာစုကိုရရှိခဲ့တဲ့သူပါ။ဦးတန်းဝင်းတင်ကတော့မြန်မာနိုင်ငံရေးနှစ်တက်မတော်ဆိုတဲ့စာအုပ်ထဲမှာအတုလုထားတာတခုမှမပါဘူးလို့သူယုံကြည်တဲ့အကြောင်း Writers သတင်းဌာနကိုပြောပါတယ
်။ဒီထဲမှာတော့ဒါအတုလုတာတခုမှမပါဘူး။ဒါကျွန်တော်တက်မတော်နဲ့လည်းဘာမှလို့မဆိုင်ပါဘူး။ဒါစာဖတ်တဲ့လူတယောက်ကျွန်တော်ဟိုမှာ3ခေါက်4ခေါက်လောက်ကမ္ဘာတွန်းနေခဲ့ဦးတဲ့ကြောက်တော်ပဲအကုန်တော်ရောက်ခဲ့တော့ကျွန်တော်တို့ကပုံမှန်ပုံလုံးတည
်နောက်တစ်ပုံတစ်ခုကတော့ပင်လယ်ရေချောင်းကတဆင့်မြန်မာနိုင်ငံကိုဘင်္ဂါလီများဝင်ရောက်လာတဲ့ပုံဆိုတဲ့အဖြူမဲတပ်ပုံပါတကယ်တော့ဒီတပ်ပုံဟာရိုဟင်ဂျာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေ2015ခုနှစ်တုန်းကမြန်မာပြည်ကနေပြီးတော့မလေးရှားနဲ့ထိုင်းနိုင်ငံတွေစီကိုထွက်ပြေးနေကြတဲ့ပုံဖြစ်တယ်လို့ဆိုပါတယ် Human Rights Watch အလူခွင့်ရေးစောင့်ကြည့်မှုအဖွဲ့ရဲ့အာရှရေးရာတွဉ်ညွန်ကြားရေးမှူး Phil Robertson ကတော့ဒီစာအုပ်ဟာလူတွေကိုအယုံသွင်းတဲ့ဝါဒဖြန့်ချီရေးစာအုပ်တုတ်ပါပဲလို့ပြောပါတယ
် I think that they were looking for an image you know a group of people fleeing
လူတွေအုပ်စုလိုက်ထောင်ထဲချီပြီးထွက်ပြေးနေကြတဲ့ပုံတွေသင်းမောနဲ့အပြစ်ထွက်ပြေးနေတဲ့ပုံတွေသူတို့လိုတဲ့ပုံတွေကိုရှာပြီးလူတွေယုံအောင်လုပ်တာပါတကယ်အစ်စ်မှန်တွေမဟုတ်ပါဘူးဝါဒဖြန့်ချီရေးလုပ်နေရပါ Ranger Muslim တွေပေါ်မြန်မာစစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုလုပ်တာကိုဖုံးကွယ်နိုင်အောင် Ranger မကောင်းကြောင်းပုံဖော်ပြပြီးတိုင်းမီတွေကနေမောင်းထုတ်ဖို့ဒုတ်ကြံနေတာမျိုးတွေကိုကျွန်တော်တို့မြင်နေရပါတယ်
။မြန်မာနိုင်ငံရေးနဲ့တက်မတော်ဆိုတဲ့စာအုပ်အပိုင်းတစ်ထဲမှာပေါ်ပြထားတဲ့ဓာတ်ပုံတွေနဲ့ပတ်သက်ပြီးတော့မှတ်ချက်တွေပေးဖို့တုံ့ပြန်ချက်တွေပေးဖို့မြန်မာအစိုးရပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးကို Writers ကဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။ပြန်ကြားရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ဦးမျိုးမြင့်မောင်ကလည်းဒီစာအုပ်ကိုသူမဖတ်ရသေးလို့မှတ်ချက်မပေးနိုင်ဘူးလို့ဆိုပါတယ်။